ဂျာမနီနိုင်ငံဘာလင်မြို့လယ်ကောင်ကလူစီကားရဲ့ခရစ်စမတ်ဈေးပွဲတော်တစ်ခုကိုထရက်ကားတစ်စီးကအချိန်နဲ့မောင်းနှင်ပြီးဝင်တိုက်ခဲ့တဲ့အတွက်အနည်းဆုံးလူ9ဦးသေဆုံးပြီး50ထဲမှနေဒဏ်ရာရရှိခဲ့ပါတယ်။ဘာလင်မြို့ရဲ့သမိုင်းမှတ်တမ်းဝင်ကိုင်ဇာဗီလ်ဟမ်အထိမ်းမဲ့ခရစ်ယာန်ဖျားရှိခိုးကျောင်းအပြင်ဘက်မှာရှိနေတဲ့ဈေးတန်းတွေကိုအဲ့ဒီထရက်ကားကအချိန်နဲ့မောင်းပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဂျာမန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်ရဟာရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်ခဲ့တာဖြစ်ပြီးကားမောင်းသမားကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းအချိန်တိုအတွင်းမှာပဲရဲဘက်ကထုတ်ဖော်ပြောဆိုခဲ့တာပါထရက်ကားကိုရဲတွေကဝိုင်းဝန်းပိတ်ဆို့ခဲ့ပြီးအဲ့ဒီကားထဲမှာအသက်သေဆုံးနေသူတယောက်ကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်အခြားအချက်လက်အသေးစိတ်ကိုတော့ချက်ချင်းထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူးမြန်မာနိုင်ငံတက်တူက CNN ရုပ်မြင်သံကြားသတင်းဌာနကိုပြောပြချက်အရဆိုရင်အနည်းဆုံးလမ်းပေးဈေးဆိုင်၄ဆိုင်လောက်ကျေမွပျက်စီးသွားတယ်လို့ဆိုပါတယ်ရှင်